အမေရိကန်ပြည်ထောင်စုတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမ္မတရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့လည်းအပြည့်ကာကွယ်ဆေးထပ်ထိုးကြဖို့သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေပဲကာကွယ်ဆေးထိုးကြဖို့သမ္မတကတိုက်တွန်းပါတယ်။အမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူတန်း60လောက်ရှိနေကြောင်းတနင်္လာနေ့ကအင်ဂျီရောမိန့်ခွန်းမှထည့်သွင်းပြောဆိုခဲ့ပါတယ်
။ The best protection against this new variant or any of the variants out there.
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုကာကွယ်ရေးတခြားမျိုးကွဲတွေကိုကာကွယ်ရေးအတွက်အကောင်းဆုံးနည်းလမ်းကအပြည့်အဝကာကွယ်ဆေးထိုးတာဖြစ်ပါတယ်လို့သမ္မတကပြောခဲ့တာပါကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ချင်းချမှုကြောင့်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေထပ်ပိတ်ဖို့တော့လက်တလော့မလိုဘူးလို့ယူဆကြောင်းလည်းသမ္မတကပြောပါတယ်ဗိုင်းရပ်စ်မျိုးကွဲသစ်ကိုတိုက်ဖျက်ရေးအစွမ်းကုန်ဆောင်ရွက်မယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုအတိုင်းတာတစ်ခုအထိကာကွယ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တောင်အာဖရိကမှာစပီးတွေ့တဲ့ Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတခြားနိုင်ငံအတော်များများမှာတွေ့နေရပြီဖြစ်ပြီးတနင်္လာနေ့ကစလို့တောင်အာဖရိကနဲ့တခြားအာဖရိက9နိုင်ငံကလေကြောင်းခီးစင်တွေဝင်ရောက်မှုကိုလည်းအမေရိကန်ပြည်ဝင်ခွင့်ပိတ်ထားပြီဖြစ်ပါတယ်ရှင်။